American Tamra Donald Trump ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်အများပြည်သူရှေ့မှောက်လွှတ်တော်ကြားနာမှုတွေကိုဗုဒ္ဓဟူးနေ့စတင်ဖို့ရှိနေချိန်မှာပဲတမရကိုထောက်ခံကြတဲ့ Republican တွေကတော့သူ့ကိုကာကွယ်ဖို့တက်တက်ကြွကြွပြင်ဆင်နေကြပါတယ်။ American နိုင်ငံသား၏ဝန်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့လက်ရှိ Ukraine ဆိုင်ရာ American ထိပ်တန်းတန်တမန် William Taylor နဲ့ယူကရိန်းနဲ့ဆက်ဆံရေးကိုကြီးကြပ်ရသူဂျော့ချ်ကန်တိုကိုနိုင်ရင်နဲ့ချီကျနာမှာဖြစ်ပြီးသမ္မတထရန့်အစိုးရအဖွဲ့တာဝန်ရှိသူတွေကလည်းဒီအတွက်ပြင်ဆင်နေကြပါတယ်။ယူကရိန်းရှေ့ဘက်ကရုရှားလှူလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းတဲ့နေရာမှာယူကရိန်းဘက်ကကူညီဖို့လိုလားနေတဲ့ဒေါ်လာ390တန်စီးရေးအထောက်ပံ့ကိုအမေရိကန်ဘက်ကမပေးခင်မှာယူကရိန်းအနေနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲမှာထရန့်ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်လာမဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးရေးလုပ်ဖို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တယ်လို့ဒီပုတ်ကိုနှစ်ဦးစလုံးကပြောဆိုထားတာပါဒါပေမဲ့လည်း Republican Party အဖွဲ့ဝင်တွေကြားတင်းနှင်းလာနေညနဲ့အင်ကာနေ့မှာဖြန့်ဝေထားတဲ့စာထဲမှာတော့လွှတ်တော်ရှေ့မှောက်ကျန်းမာခန့်မဲ့ပုဂ္ဂိုလ်နှစ်ဦးကိုချက်ကြလက်ကြမေးခွန်းတွေမေးဖို့ Republican တွေပြင်ဆင်နေကြပါတယ်။သမ္မတ Trump ဘက်က Ukraine နဲ့ညှိနှိုင်းနေတဲ့ရည်ရွယ်ချက်ကိုနားလည်ရလားဆိုတာကိုမေးမြန်းဖို့ရှိတယ်လို့ပဲ Ukraine မှာအကြတိလိုက်စားမှုအပေါ်သမ္မတ Trump ကတန်တရားရှိနေတာကြောင့်ပေးမဲ့အကူအညီဆိုင်ငံ့တာဟာအပြည့်အဝကြောင်းကျိုးစီလျော်တဲ့ဆိုပြီးခုခံဖို့လဲစီစဉ်ထားကြပါတယ်